ရသားသမိုင်းအစိုးရဖွဲ့ပြီး3လအကြာ2017ဇွန်လမှာကျင်းလက်ဒေသဖွံ့ဖြိုးရေးနဲ့စီးရင်နွမ်းပါမှုလျော့ချရေးဟာအရေးကြီးကြောင်းသမ္မတဦးသိန်းစိန်ကပြောပါတယ်။ဒါပေမဲ့တိတာမြင်တာနေတာကတော့လေယာမြေဥည်တိုးပွားပြီးလေယာစီးပွားရေးလုပ်ငန်းကြီးတွေမရလာတာပါပဲ။ဒီကိစ္စကိုနှစ်နဲ့ချီးပြီးလစ်လာနေသူ Kevin Woods က Commercial Agriculture Expansion in Myanmar ဆိုတဲ့95မျက်နှာစာတမ်းကိုလွန်ခဲ့တဲ့လကထုတ်ဝေလိုက်ပါတယ်။ဦးသိန်းစိန်အစိုးရတက်တန်းနှစ်အတွင်းလေယာစီးပွားရေးကုမ္ပဏီပိုင်မြေပမာဏဧကက2တန်းက5တန်းအထိတိုးသွားပါတယ်။စိုက်ပျိုးရေးလုပ်ငန်းကြီးတွေလုံနိုင်ဖို့ဆိုတဲ့ရွယ်ချက်နဲ့1997ကစပြီးခရိုနီကုမ္ပဏီတွေကိုစေစိုးရကမြေဧကအများအပြားဈေးပေါ်ပေါ်နဲ့ဝေငှခဲ့ပါတယ်။ဆင်းနစ်ကြတော့2001မှာမြေဧကတန်းကျော်မှာလေယာလွတ်ခွင့်ရတဲ့ကုမ္ပဏီတရာကျော်ရှိလာပါတယ်။နောက်ဆင်းနစ်အကြာ2017မှာဦးသိန်းစိန်အစိုးရတက်လာတဲ့အခါကုမ္ပဏီ200လောက်ကမြေဧက2တန်းကျော်မှာစီးပွားရေးလွတ်ခွင့်ရထားတာကိုတွေ့နိုင်ပါတယ်။ဦးသိန်းစိန်အစိုးရတက်တန်းတစ်နှစ်ကြာလာတဲ့အခါစီးပွားရေးလုပ်ငန်းတွေလက်ထဲရောက်သွားတဲ့မြေပမာဏဟာဧက3တန်းခွဲရှိလာပါတယ်
။မြေယာမဲဘုရားရောက်သွားတဲ့လက်သမားဦးရေဟာအမြဲတမ်းတိုးပွားနေပါတယ်။နေရာဒေသကိုလိုက်ပြီးလေယာမဲဦးရေအနည်းနဲ့အများရှိလာပါတယ်။အရှေ့ပိုင်းဒေသဒိုင်းရင်းသားနေမြေမှာတော့နေရထားနေကိုစွန့်ခွာရသူတွေတိမ့်ချီပြီးရှိလာပါတယ်။ဒါကြောင့်လွတ်လပ်မှုအနည်းချင်းရှိလာတဲ့အခါမှာကန့်ကွက်ဆန္ဒပြတာတွေများပြားလာတာဖြစ်ပါတယ်။2023ရောက်တော့လေယာစီးပွားရေးလုပ်ငန်းကြီးတွေလက်ထဲလွှဲပြောင်းပေးလိုက်တဲ့မြေယာဧကဟာ5တန်းကျော်နေပြီဖြစ်ပါတယ်။ဒါပေမဲ့လုတ်ခွင့်ပေးထားတဲ့မြေမှာ25ရာခိုင်နှုန်းကသာစိုက်ပျိုးရေးလုပ်တယ်လို့မီရှိဂန်တက္ကသိုလ်ထုတ် 2014 လေယာစီးပွားရေးစာတမ်းမှာဖော်ပြပါတယ်။လုတ်ခွင့်ပေးထားတဲ့မြေမှာဘာမှမလုပ်ဘဲထားတာကိုအစိုးရကသိပေမဲ့အရေးယူတာမျိုးမရှိဘူးလို့ဆိုပါတယ်
။လူဦးရေ90ရာခိုင်နှုန်းနေထိုင်တဲ့ကျေးလက်ဒေသမှာရင်မဲ့ရာမဲ့တွေများများလာပြီးဆင်းရဲကြက်တီးလာရပုံကိုပြည်တွင်းပြည်ပအဖွဲ့အစည်းမျိုးစုံကကွင်းဆင်းလေ့လာပြီးအစိုးရခန်းစားတွေရေးကြပါတယ်။တိုင်းရင်းသားနဲ့အရတားအသင်းဖွဲ့တွေဟာအခါအားလျော်စွာအစိုးရခန်းစားထုတ်ပြီးမြေယာပြည်ထနာကိုမီးမောင်းထိုးပြကြပါတယ်။နိုင်ငံခြားအဖွဲ့အစည်းတွေထဲမှာတော့ Netherlands အခြေစိုက် Transnational Institute ဟာဒီကိစ္စမှာအများဆုံးရေးပါတယ်။ American တက္ကသိုလ်တွေဖြစ်တဲ့Harvard, Yale, Columbia နဲ့ Michigan ကလေ့လာရေးအဖွဲ့တွေကလည်းရေးတာမှုလေယာဉ်နဲ့ပတ်သက်တဲ့စာရမောင်းအစိတ်30လောက်ရှိပါတယ်။လူကြီးအများဆုံးရှိတဲ့ကြီးလက်မှာလေယာဉ်မဲ့ပေါများပြီးစီးရင်တွင်နဲ့နေပုံကိုအစိုးရခန်းစားအားလုံးမှပေါ်ပြကြပါတယ်။
2012မှာပြဋ္ဌာန်းတဲ့လေယာဉ်မြေဥပဒေနဲ့မြေလွတ်မြေလက်မြေရိုင်းဥပဒေဟာတိုးတက်မှုအနည်းချင်းရှိပေမဲ့မရှင်းလင်းဘူးလို့ဥပဒေပညာရှင် Robert Obendorf က2012နိုဝင်ဘာမှာဝေဖန်ထားပါတယ်။လေယာစီးပွားရေးလုပ်ငန်းတွေပေါ်ထွက်အောင်သာအားပေးပြီးတနိုင်တပိုင်စိုက်ပျိုးတဲ့လေသမားလေးကိုအကာအကွယ်မပေးနိုင်တဲ့ဥပဒေလို့ဆိုပါတယ်။အမျိုးသမီးရဲ့ဒန်းတူရီတူလုပ်ပိုင်နိုင်ခွင့်ကိုလည်းအတိမတ်ပြုဖို့ပြက်ကွက်နေပါတယ်။လေလုပ်ခွင့်ကိုပယ်ဖျက်နိုင်တဲ့အာဏာအစိုးရမှရှိတာမို့လေသမားတွေကိုဒီအာဏာဆက်ကနေမကာကွယ်နိုင်ပါဘူး။ဒါကြောင့်ဒလိထုံးစံမှာစိုက်ပျိုးခွင့်ရှိတာကိုအစိုးရကအတိမတ်ပြုဖို့လိုပါတယ်။အရသားနဲ့လက်သမားအဖွဲ့ကိုတိုင်ပင်ပြီးလေယာဉ်မြေဥပဒေနဲ့မြေလွတ်မြေလက်မြေရိုင်းဥပဒေကိုပြင်ဆင်ဖို့အကြံပေးထားပါတယ်
။ကြီးလက်လူဦးရေမှာလေယာဉ်မဲ့အရေးအတွက်ဟာ30က50ရာခိုင်နှုန်းအထိရှိတယ်လို့ကမှားပါတယ်။မြေယာဉ်မဲ့ဥယျာဉ်အများဆုံးကိုပဲခူးတိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်မှာတွေ့နိုင်ပါတယ်။မန္တလေးတိုင်းကမြို့နယ်၅ခုမှာလူဦးရေ69ရာခိုင်နှုန်းကလေယာဉ်မဲ့ဖြစ်နေပါတယ်။ကချင်ပြည်နယ်မှာလဲလူကြီး50ရာခိုင်နှုန်းကျော်မှာလေယာမရှိပါဘူး။မွန်ပြည်နယ်မှာမြို့နယ်6ခုမှာလူကြီး95ရာခိုင်နှုန်းဟာလေယာမဲ့တွေပါ။ဒါကြောင့်မြေဝေငှမှုကိုဖြည့်ဆင်းရဆိုင်ပြီးမြေမဲ့မှုပြဿနာကိုအရင်ဆုံးရှင်းမှုလေယာမီအစီရင်ခံစားအားလုံးကအကြံပေးထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရတိုက်ပြည်တွေကမြေအားလုံးကိုအစိုးရကပိုင်ပါတယ်။ဒါကြောင့်အခရီးလိုက်စားတဲ့အစိုးရလက်ထက်မှာမြေပိုင်ရှင်အစိုးရဟာထင်တယ်လို့လုံနိုင်ပါတယ်။မြေယာနဲ့ဆိုင်တဲ့အာဏာပိုင်တွေကတော့စိုက်ပျိုးရေးဆင်ညောင်းဌာနနဲ့တတော်ရေးရာဌာနဖြစ်ပါတယ်။မြေအမျိုးမျိုးကိုဥပဒေအမျိုးမျိုးနဲ့ကြီးလို့ရတဲ့အတွက်အလွန်ရှုပ်ထွေးပြီးလုံလီးလုံတုံးအမျိုးမျိုးရှိနေတာဟာအငင်းပွားစရာဖြစ်နေပါတယ်။လုံလုံးစဲမှာတော့ကြီးလက်ဖွံ့ဖြိုးရေးနဲ့စီးရင်မှုညှော်နေရေးကိစ္စဟာအပြောတွေတလောက်အကောင့်ထည့်ဖို့ခက်ခဲနေပါတယ်ခင်ဗျာ။